မဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပြီပဲလေ။နောက်ဆုံးလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလန်းတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
။ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆွေမမော။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးသန့်တွေးဆပြီးတော့မှဒီအနာဂတ် Mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
Mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလံတွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်တွေကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပို့ပြီးကောင်းလာဖို့ပဲရှိပါတယ်။
mobile phone တွေကကိုသွားလေရအစ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်နေတယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကို internet ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေက internet ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ video တွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်။
အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းတော်များများကသူတို့ရဲ့ season တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့ now ဆိုလို့ရှိရင် TV အစီအစဉ်တွေကိုလေးတိုင်းကတစ်ဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လှုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ
။ American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည်လေကိုသားညုံရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလည်းတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုသုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆင်ပါဘူးက
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဆလနဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်တွေဆိုရင်လည်းအင်မတန်ကြည်လင်ပြသားတဲ့ 4K အရေသွေးနဲ့ကူအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K အရေသွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်တွေကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလှုပ်လာကြပါလိမ့်မယ်တိတ်ကောင်းတဲ့ရုပ်သံအရေသွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြီးလာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းခန်းမှာအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work another part on the way home
ကျွန်တော်ပါတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြီးလာကြမှာပဲဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုတ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်အလုတ်ပြန်မှာချန်နာကိုဆက်ကြည့်လို့ရတယ်လေကျွန်တော်တို့ရဲ့ Netflix ပေးတဲ့တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံတိတ်မတွေ့ရပါဘူး YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာကျွန်တော်တို့ကတော့အချိန်ကြာကြာချိရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးအတွက်ပိုဖြစ်ပါလိမ့်မယ်
Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကမ္ဘာလုံးမှာ93သန်းကျော်ရှိပါတယ်
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန့် online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ
သူတို့အနေနဲ့ဒီတစ်ကမ္ဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသနိုင်ဖို့လဲရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
တကယ်ပါလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလှုပ်သွားခြင်းပါတယ်။တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်
။ Syria မှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်ပဲ Oscar ဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆင်မြန်မွေ။
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်။အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါရဲ့ရှင်။